တရုတ်နိုင်ငံကနေပြန်လာတာဖြစ်လို့ကိုရိုနာဗိုင်းရပ်စ်ပါလာနိုင်တယ်ဆိုတဲ့တန်တရားကြောင့်ဝန်ထမ်းတစ်ထောင်ကျော်ဟာမနေ့ညကလေးကအလုံးမစင်ကြပါဘူး။ဇီနိုဝမ်ကုမ္ပဏီရဲ့ဒုတိယမန်နေဂျာတရုတ်လူမျိုးမစ္စတာလုံးဆောင်ဟာမနေ့ကမန္တလေးမြို့တရားဥပဒေဆီကနေလက်ပရောင်းတောင်ဒေသကသူ့ကုမ္ပဏီကိုပြန်လာမှာဒေသခံတွေကကိုရိုနာဗိုင်းရပ်စ်ရောဂါပါလာနိုင်တယ်ဆိုတဲ့တန်တရားကြောင့်လမ်းမှာတားဆီးပြီးမုံရမျိုးဆေးရုံမှာစစ်ဆေးခိုင်းခဲ့ပါတယ်။ဆေးရုံဘက်ကကျန်းမာရေးစစ်ဆေးအပြီးမှာတာမန်ဖျားနာတာရှိရလို့ပြောခဲ့ပေမဲ့ကိုရိုနာဗိုင်းရပ်စ်ဟာအနည်းဆုံးနှစ်ပတ်လောက်စောင့်ကြည့်ဖို့လိုအပ်တာကြောင့်ကုမ္ပဏီမှာလက်မခံဖို့ညှိနှိုင်းတဲ့အခါကုမ္ပဏီဘက်ကလည်းသူတို့လက်မခံဘူးလို့နှစ်ဖက်နားလည်မှုရခဲ့ပေမဲ့ည9နာရီလောက်မှာကုမ္ပဏီရဲ့ခိုးဝင်ခဲ့လို့ဒေသခံတွေက RFI ကိုပြောပါရယ်။အဲ့ဒီကိစ္စကြောင့်မင်းညကလေးကညာဆိုင်အလုပ်သမားတွေကစပြီးဒီကနေ့အထိအလုံးမစင်းကြလို့အစိုးရဖွဲ့ဝင်တွေလွှတ်တော်ကိုယ်စားလှယ်တွေကုမ္ပဏီတာဝန်ရှိသူတွေနဲ့အလုပ်သမားတွေဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြတာပါ။အဲ့ဒီတရုတ်နိုင်ငံသားကိုအခြားတနေရာမှာထားဖို့ညှိနှိုင်းခဲ့လို့သိရပါရယ်။ဆွေးနွေးမှုမှာပါဝင်တဲ့စကိုင်းတိုင်းလူမှုကြီးကြပ်ရေးနဲ့လူဆွမ်းအရေးမြင့်ဝင်ကြီးဦးမိုးကျော်သူကအစင်းစင်စစ်စစ်ပြီးယောဂမရှိတာမှန်ပေမဲ့ဒေသခံတွေစိုးရိမ်နေလို့သူ့ကိုတခြားတနေရာမှာ14ရက်ခွဲထားဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ်
။သူ့ကိုလောလောဆယ်မှာလုပ်ငန်းခွင်ထဲကိုမဆင်ခိုင်းမဲနဲ့တခြားတနေရာမှာခွဲထားဖို့ပြင်ဆင်ထားတယ်။တကယ်တမ်းကဟိုကနေပြီးတော့မှလာတော့ဘုဘဲနိုင်ငံဆက်ကလေးကသူ့ကိုဆစ်ဆေးခဲ့တယ်။တနေရာဖြစ်ဖွယ်ရာမရှိလို့ကျွန်တော်တို့နိုင်ငံထဲကိုရောက်လာတယ်။အဲ့တော့လေသိက်ကနေပြီးတော့လည်းသူ့ဝင်တဲ့ချိန်မှာဆစ်တယ်။တနေရာဖြစ်ဖွယ်ရာမရှိလို့ဆိုပြီးတော့မှဒီရောက်လာတယ်။အဲ့ဒီရောက်လာတဲ့ခါကျတော့သူကဒီရောဂါဖြစ်ပေါ်တဲ့နေရာနိုင်ငံဘက်ကနေလာတာဖြစ်လို့ချက်ချင်းသူ့ကိုလုပ်ငန်းခွင်မဆင်ခိုင်းသေးပဲနဲ့14ရက်စောင့်ကြည့်ပြီးမှဆင်ခိုင်းမှုရအတွက်ဆိုပြီးတော့ပြင်ဆင်ထားတယ်။ဟုတ်တယ်ခွဲဖို့ဒီနောက်ထပ်နောက်လာမယ့်15ရက်အတွင်းမှာပြည်ထောင်နိုင်ငံကိုပြန်ရောက်နေတဲ့သူတို့လူသမားတွေပေါ့နော်သူတို့ဝန်ထမ်းတွေနောက်15ရက်တည်းမှာပြန်ဝင်ခွင့်မပေးဖို့အတွက်လည်းစီစဉ်ထားကြပြန
်ဒီကနေ့ဆွေးနွေးညှိနှိုင်းမှုအရမုံရမျိုးနယ်လေးဖြစ်တဲ့မိုင်းတောင်ဝန်ထမ်းအင်ယာမှာထားဖို့အစီအစဉ်ပေမဲ့အဲ့ဒီကဝန်ထမ်းတွေကလည်းလက်မခံတဲ့အတွက်အဆင်မပြေဖြစ်ခဲ့ပါတယ်ဒါကြောင့်သူ့ကိုဒီညပိုင်းမှာမန္တလေးကိုပြောင်းရွှေ့ပေးမယ်လို့ကုမ္ပဏီဘက်ကအကြောင်းပြန်ကြောင်းလူသမားညှိနှိုင်းရေးဖွဲ့ဝင်ကိုတန်းစော်ဝင်းက RFI ကိုပြောပါတယ
်အဲ့ဒီကုမ္ပဏီဘက်ကအကြောင်းပြန်လာတာကတော့သူ့ကိုပြန်ဖို့မယ်လို့ပြောတယ်မန္တလေးပို့မယ်လို့လည်းပြောတယ်တရုတ်ပြည်ပြန်ဖို့မယ်လို့လည်းပြောတယ်ဘယ်ဖို့မယ်ဆိုတာကျွန်တော်မသိရသေးဘူးလူမကြည့်ရင်ကျွန်တော်တို့ကညင်းညင်းချမ်းချမ်းနဲ့လုံပြန်စင်ကြတော့မယ်ဆိုတာလေကုမ္ပဏီပြောထားတဲ့အတွက်ကုမ္ပဏီလည်းကြည့်ပါ6နိုင်ကျော်ရဲ့သူ့ပြန်ဖို့မယ်ပြန်ဖို့မယ်ဖြစ်တဲ့အတွက်အဲ့ချိန်မှာကျွန်တော်လူသမားဖွဲ့စည်းနေလာကြည့်ပါကျွန်တော်တို့ကလည်းကျွန်တော်တို့မြင်ဒိဋ္ဌမြင်မှသာလေယုံကြည်မယ်ယုံကြည်မှသာဝန်ထမ်းတွေချပြပြီးအလုပ်ဆင်းဖို့ကျွန်တော်တို့ကပြောနိုင်မယ်ဆိုတာမျိုးပြောထားတဲ့အတွက်6နိုင်ကျော်ရင်ထူးမစားပြီးရင်ပြန်မယ်တဲ့အဲ့မှာလာကြည့်ဖို့ဖိတ်ကြောင်းဖိတ်ခေါ်မယ်သူတို့ခေတ်မှာအဲ့လိုစီစဉ်ထားတယ
်လူသမားတွေဘက်ကတော့လုပ်ငန်းခွင်ထဲမှာအဲ့ဒီတရုတ်နိုင်ငံသားမရှိမှအလုပ်ပြန်စင်ကြမယ်လို့ပြောထားတာကြောင့်ည6နာရီနောက်ပိုင်းမှာလုံသမားတွေရှိမှမှတ်တမ်းယူစီပြီးမှရွှေပြောင်းပေးမယ်လို့လည်းကုမ္ပဏီဘက်ကပြောကြောင်းကိုတန်းစော်ဝင်းကဆိုပါတယ်။စလင်းကြီးမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်က
သူကပုံမှန်လူလိုပါပဲဟိုစူးစူးဝါးဝါးတော့သူအင်မီချာတက်တာကြီးအဲ့လိုတွေပါမရှိဘူးပေါ့လူလည်းသွားလို့ရပါတယ်။တို့တို့လည်းပဲ medical check လုပ်ရမယ်ဆိုတဲ့ဒီဆိုရင်ဒီတန်းနေရာကင်းတော့လူလည်းဆင်ပြေအောင်ကျိမင်းကြီးလည်းပြန်လည်နိုင်အောင်သူတက်တဲ့တနေရာလေးကိုတော့ဟောလား14ရက်ပဲဒါမှတော့မဖြစ်ဘူးပေါ့နော်။အဲဒီလေးကွဲတာရင်တော့ဒေသခံတွေရဲ့ဆိုရင်မကျင်းပေါ့ကျွန်တော်တို့ဆိုတာလည်းတရုတ်ဆိုရင်အကုန်လုံးနေအကုန်လုံးတရုတ်လူမျိုးဆိုရင်ကိုဆိုရင်နေတဲ့အနေထားဖြစ်တဲ့အတွက်ကွဲထားရင်တော့အဆင်ပြေတာပေါ့နော်။အဲ့ဒါလေးကိုခွဲဖို့လည်းသူတို့လုပ်နေပါပြီနော်
။ရောင်မင်းကြီးပါဥက္ကဋ္ဌဦးမြင့်ဝင်းက
နောက်ဝင်းလာမယ်တရုတ်ကိုတရုတ်တွေတော့ဝန်မခံတော့ဘူး။ဒါပေမဲ့အခုလက်ရှိတရုတ်ကဒီကအလုံသမားတွေကဒီမှာအချိန်နဲ့ကကြတော့အလုံမစင်းကြဘူးလေအလုံမစင်းကြတော့အခုညနေ6နာရီကိုမန္တလေးမှာသွားပြီးတော့နေမယ်ဟုတ်တော့တယ်မန္တလေးကိုသွားနေမယ်တဲ့အဲ့မှာနောက်ဆလင်းကိုင်းလောက်နေကျမှာမန္တလေးကနေမှသူပြန်လာပါနောက်ထပ်ဒီတရုတ်တွေဆက်ဝင်ခန်းနေမယ်ဆိုရင်ဆန္ဒတော့ထုတ်ပေါ်မယ်အဲ့ကျတော့စီမံကိန်းဧရိယာမှာတခြားသူတွေကဲမှာထားဘူးဆိုလို့ကျွန်တော်ကဆန္ဒထုတ်ပေါ်မယ်အဲ့လိုနှစ်ချက်တော့ရှိတယ်ခိုးစားကြတော့ကျွန်တော်ကဟိုနောက်ကိုကျွန်တော်တစ်ဖြစ်ပြန်လျှော့တယ်ပြန်လျှော့ဆိုတာသူတို့ရဲ့အချင်းတွေကိုကျွန်တော်စောင့်ကြည့်အောင်ပါ
ဂျန်ဝါရီ31ရက်နေ့မနေ့ကပဲတရုတ်နိုင်ငံကွမ်ကျိုးလီသေးကနေမြန်မာနိုင်ငံရန်ကုန်ပြည်ဆိုင်လီသေးကိုပြန်တန်းလာတဲ့ China Airline ပေါ်မှာကိုရိုနာဗိုင်းရပ်စ်သံသယရှိတဲ့တရုတ်လူနာတယောက်ပါလာလို့မြောက်ကလာဝေဘာဂီကူးစက်ရောဂါအကူအသတ်ဆေးရုံမှာစောင့်ကြည့်လူနာဖြစ်ပို့ဆောင်ထားသလိုဗကုမျိုးစက်မှုဆောင်ကိုပြန်လာတဲ့တရုတ်နိုင်ငံသား3ယောက်ကိုလည်းဝေဘာဂီဆေးရုံကိုပို့ပြီးသံသယလူနာဖြစ်စောင့်ကြည့်နေပါတယ်။ဒါအပြင်တရုတ်ပြည်ကအလုပ်လုပ်ပြီးပြန်လာတဲ့ကြောက်တော်ဒေသခံအမျိုးသားတယောက်ကိုလည်းဆေးရုံရဲ့အသီးသန့်အဆောင်မှာထားပြီးစောင့်ကြည့်နေရတယ်လို့သိရပါတယ်။မနေ့ကနေပြီးတော့မှကျင်းပခဲ့တဲ့သမ္မတရုံးသတင်းစာရှင်းလင်းပွဲမှာတော့ပြောရေးဆိုခွင့်ရှိသူဦးစောထေကမြန်မာပြည်မှာကိုရိုနာဗိုင်းရပ်စ်သံသယလူနာအနည်းဆုံး3ဦးရှိတယ်လို့ပြောထားပါတယ်။ဒီကနေ့ညနေမှာတော့မြန်မာနိုင်ငံသားဝင်ကြီးဌာနကတရုတ်ပြည်ကနေလာမဲ့ခီးသွွားတွေကိုဆက်ရောက်ဗီဇာထုတ်ပေးရာယာယီရဆိုင်ဖို့ညွှန်ကြားလိုက်ပါတယ်။တရုတ်နိုင်ငံဝမ်မျိုးကနေစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအရေးပေါ်အခြေအနေဖြစ်ကြေညာထားပြီးမနေ့ကအထိတစ်ကမ္ဘာလုံးသံသယရှိလူနာ1000ခွဲကျော်မှာဗိုင်းရပ်စ်ကူးစက်ခံရသူ9826ယောက်နဲ့သေဆုံးသူ213ယောက်ရှိနေပြီဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တန့်စင်ဦးပါ။